Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇန်နဝါရီလ6ရက်စနေနေ့ညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လန်နိုမီတာ1925နဲ့30မိနစ်တို့အပြင်လန်လမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ American သမ္မတ Joe Biden ဟာဒီသမ္မတရွေးကောက်ပွဲဝင်ပြိုင်မှုအတွက်စည်းရုံးမဲဆွယ်မှုတွေကိုစတင်လိုက်ပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းဒေသတချို့ကိုတော့ညီနောင်သုံးဘွဲကထပ်မံသိမ်းပိုက်လိုက်ပါတယ်။ဘရာဇီးကဘောလုံးဦးကျော်မော်ကြီးမာရီယိုဇဂါလိုဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကြေညာပြီးပထမဆုံးနှာစင်ကြရမယ့်အထက်မှာတော့ဆီယနာရှင်ကိုတော်လန်နေကြတဲ့တော်လန်ရေးအဖွဲ့အစည်းတွေကနှီးပညာတွေကိုဘလို့အသုံးပြနေကြပါသလဲ
။ drone တပ်ဖွဲ့ပြန်တန်းလာပြီ drone ကဆက်စင်ရေးဝင်ပြီ drone နဲ့ပုံကျဲပြီဆိုလို့ရှိရင်ရန်သူဘက်ကနေပြီးတော့မှနော်ဖွဲ့စည်းပုံပြတ်တဲ့အထီးကိုသူတို့အနေနဲ့ဒုက္ခရောက်တယ
် drone နည်းပညာကိုအသုံးပြုပြီးတော့ဆီယနာရှင်စနစ်ကိုတော်လန်နေကြတဲ့အဖွဲ့စည်းအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်အဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒို့အတန်းဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီပွားတဲ့တွင်ဥရယာတိနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်တော်ဇော်ဝင်းလိုင်ကပဲတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ2024သမ္မတရွေးကောက်ပွဲပြန်ဝင်ဖို့ကြိုးစားနေတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်ဒီမိုကရေစီအတွက်အန္တရာယ်ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်အမေရိကန်လွှတ်တော်အစအဦးတိုက်ခိုက်ခံရမှု၃နှစ်ပြည့်ဖို့တတိယအလုံမှာရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုစတင်လိုက်တဲ့သမ္မတဘိုင်ဒန်ကအခုလိုမျိုးမိန့်ခွန်းပြောကြားလိုက်တာဖြစ်ပါတယ
် America as we began this election year we must be clear democracy is on the ballot your freedom is on the ballot
ဒီနေ့ရှင်းရှင်းလင်းလင်းသိထားရမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်အစအဦးရဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့2021ဇန်နဝါရီလ6ရက်ကအမေရိကန်ပြည်ထောင်စုအလေးထားတဲ့ဆန်တန်ဘိုးတွေပျောက်ဆုံးလူဖြစ်ခဲ့တယ်လို့သမ္မတဘိုင်ဒန်ကထောက်ပြပြီးတော့ထရမ့်ဟာအမေရိကန်ဒီမိုကရေစီကိုချိမ့်ချောက်နေသူဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့ဆန်ကျင်ဘက်ဟာအနာရှင်စနစ်ဖြစ်တယ်လို့ပန်ဆယ်ဗေးနီးယားပြည်နယ် Valley Forge မြို့နားမှာတောက်ကြနေကပြုလုပ်ခဲ့တဲ့ဒီပထမဆုံးမဲဆွယ်စည်းရုံးပွဲမှာသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။သမ္မတဟောင်းထရမ့်ကလည်းတောက်ကြနေတုန်းကအိုင်အိုဝါပြည်နယ်မှာပြုလုပ်တဲ့မဲဆွယ်ပွဲအတွင်းမှာ2024ရွေးကောက်ပွဲဟာအမေရိကန်ကိုကယ်တင်ဖို့အတွက်နောက်ဆုံးအခွင့်အရေးပဲလို့ပြောကြားခဲ့ပါတယ်။ Republican Party ဘက်ကသမ္မတလောင်းဝင်ရွေးဖို့ကြိုးစားနေကြသူတွေမှာထရမ့်ကလောလောဆယ်မှာတော့ထိတ်ဆုံးကပြေးနေပါတယ်ရှင်။
တူရကီနိုင်ငံကိုတောက်ကြနေကရောက်သွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စတန်ဘူမြို့တော်မှာတူရကီနိုင်ငံသားရေးဝန်ကြီးဟာကန်ဖီဒန်နဲ့ဒီကနေ့စနေနေ့အစောပိုင်းမှာတွေ့ဆုံခဲ့ပါတယ်။ဂါဇာစစ်ပွဲကိုအပြင်းထန်ဝေဖန်နေတဲ့သမ္မတရီဆက်တိုင်အက်အာဒိုဝမ်နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်သွေးကြောအဖွဲ့တွေအကြဖြစ်နေတဲ့စစ်ပွဲကြောင့်ဒေသတွင်းတင်းမာမှုတွေရှိနေချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်အရှေ့လက်ပိုင်းဒေသကို၄ချိန်မြောက်တောက်ရောက်တာဖြစ်ပါတယ်။တူရကီမှာဆွေးနွေးမဲ့အထက်မှာ NATO စီးရေးမဟာမိတ်အဖွဲ့တဲ့ဆွီဒင်နိုင်ငံဝင်နိုင်ရေးအတွက်အဖွဲ့ဝင်တူရကီနိုင်ငံကအခုထိအတိမပြုပေးသေးတဲ့ကိစ္စလဲပါဝင်နေလို့ဝန်ကြီးဘလင်ကင်နဲ့အတူခီးသွားနေတဲ့နိုင်ငံသားရေးဌာနအကြီးအကဲအရာတာဝန်ရှိသူတူကပြောပါရယ်ဝန်ကြီးဘလင်ကင်ဟာတူရကီကနေဂရိနိုင်ငံကိုခီးဆက်မှာဖြစ်ပါရယ်တူရကီအစိုးရကိုအမေရိကန်ကတိုက်လေယာဉ်တွေရောင်းချဖို့ရှိနေတဲ့ကိစ္စအပေါ်ဂရိကစိုးရိမ်နေတဲ့ကိစ္စကိုဝန်ကြီးဘလင်ကင်ကရှင်းပြဆွေးနွေးမယ်လို့ခန့်မှန်းရပါရယ်သတင်းပတ်တစ်ပတ်ကြာကြာမဲ့သူခီးစဉ်အတွင်းအစ္စရေးနဲ့အာရဗ်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါရယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလက်မီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင် ရှမ်းပြည်နယ်မြောက်ပိုင်းကောက်ခိုင်မြို့မှာရှိတဲ့စစ်ကောင်စီရဲ့စစ်ဗျူဟာတပ်ဟာညီနောင်မဟာမိတ်တပ်တွေစီမှာလက်နက်ချတယ်လို့ရှမ်းပြည်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ရဟရင်ကွင်းရှိတဲ့ကောက်ခိုင်စစ်ဗျူဟာတပ်ကိုတိုင်းသားညီနောင်၃ဘွဲကနှစ်ကုံပိုင်းတွေကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ကောက်ခိုင်နဲ့လာရှိုးမြို့ကြားမှာရှိတဲ့သိန်းနီမြို့တဝိုက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရတယ်။2023အောက်တိုဘာ28ရက်နေ့ကစခဲ့ပြီးတော့ဒီ MNDAA ကိုကန်တက် TNLA တအန်းတက်နဲ့အေးအေးရခိုင်တပ်တော်တို့ပူးပေါင်းပြီးတော့ဆစ်ဆင်နေတာမှာဇန်နဝါရီလ5ရက်ကတော့ကိုကန်ဒေသတစ်ခုလုံးကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန် MNDAA ကသတင်းထုတ်ပြန်ပါတယ်။လောက်ခိုင်မှာအခြေစိုက်တဲ့ဒေသကိုကဲမှုစစ်ဌာနချုပ်ကတပ်ဖွဲ့ဝင်2100ကျော်နဲ့မိသားစုဝင်1600ကျော်လက်နက်ချခဲ့ပြီးမှကိုကန်ဒေသတစ်ခုလုံးကို MNDAA ကထိ ंछ ုပ်နိုင်လိုက်တာဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ MNDAA တပ်တွေအနေနဲ့ဟိုပန်ဒေသမုံကိုနဲ့ကိုကန်ခရိုင်နှစ်ခုကိုပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အပြင်သိန်းနီနဲ့ဒီကုတ်ခိုင်နေရအများစုကိုလည်းထိ ंछ ုပ်ထားနိုင်တယ်လို့ကိုကံဖွဲထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့ဟိုပန်မြို့ကို MNDAA ဦးဆောင်တဲ့ညီနောင်မဟာမိတ်တွေဇန်နဝါရီလ5ရက်နေ့ကတိုက်ခိုက်သိမ်းယူခဲ့ပြီးတဲ့နောက် UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်တွေမြို့ထဲဝင်လာပြီးတော့ဝါအလံလွှင့်တင်ခဲ့ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တရက်အလိုမှာအတိုက်ခံ BNP ပါတီဝင်9ဦးကိုရဲကဖမ်းဆီးလိုက်ပါတယ်။တောက်ကြနေညာက၄ဦးတည်ဆုံးပြီး၈ဦးတန်ရခဲ့တဲ့မြို့ပယထာမိလာမှုနဲ့ပတ်သက်လို့အတိုက်ခံပါတီဝင်တွေကိုဖမ်းဆီးတာလို့ရဲကပြောပါတယ် PNP ပါတီရဲ့ဒါကာမြို့တော်ဆိုင်ရာအကြီးအကဲအရာရှိနိုင်ဘူလာနဘီနဲ့တခြား၆ဦးတို့ကိုဒီကနေ့မနေ့အစောပိုင်းမှာဖမ်းဆီးထင်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနေ့နေ့ကွန်ပိုင်းကစလို့အခုလိုယထာမိလာမှုတွေမကြာခဏဖြစ်ပွားခဲ့တာမှာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီ PNP ကရွေးကောက်ပွဲပြက်လို့ပျက်စီးဖြစ်အောင်တမင်ရွယ်လှုပ်ဆောင်တဲ့လုပ်ရဖြစ်တယ်လို့ရတဖွဲ့ကဆွဆွဲပြောဆိုပါရခင်ဗျာ
ဘရာဇီးနိုင်ငံကကတဝင်းဘောလုံးကျော်မော်ကြီးမာရီယိုစကားလိုဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပါတယ်သူဟာဒီဘရာဇီးအသင်းအတွက်ကမ္ဘာဖလားကိုကစားသမားအနေနဲ့ရောနီးပြအနေနဲ့ပါစုစုပေါင်း၄ချိန်ပုံဆွဲအောင်လို့လုပ်ပေးနိုင်ခဲ့တဲ့သူဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားပါမှာမို့ပထမအဦးဆုံးတော့အာနာရှင်စနစ်ကိုတော်လှန်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနေပညာကိုဘလို့အသုံးပြနေကြသလဲဆိုတဲ့ဆောင်ပါကိုတင်ပြပေးပါမယ်။စစ်တပ်အုပ်ချုပ်မှုအောက်ကလွတ်မြောက်ရေးလက်နက်ကိုင်လှုပ်ရှားမှုဟာနေပညာကိုအခြေခံတဲ့တော်လှန်ရေးတရားကိုပြောင်းလဲလာတယ်လို့မန္တလေးပြည်သူကာကွယ်ရေးတပ်မတော်ခေါ် PDF ဖွဲ့ဝင်တွေကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းတိုက်ပွဲတွေမှာအဝေးဒိန်းတိုက်ခတ်ရေး drone ယာဉ်တွေကိုတုံ့နိုင်ခဲ့တဲ့အတွက်စစ်ရေးရအရေးတာခဲ့တယ်လို့လည်းပြောပါတယ်နိုင်ငံတကာစစ်ရေးပြည်ပခန့်တွေကြားအဝေးဒိန်း drone တွေအသုံးပြုမှုနဲ့ကျင့်ဝတ်လိုက်နာရေးအခြေအတင်ဆွေးနွေးမှုတွေရှိနေချိန်မှာမြန်မာနိုင်ငံကလက်နက်ကိုင်ပြည်ပခန့်တွေကြားမှာလည်း drone ယာဉ်နဲ့နည်းပညာတွေကိုအသုံးပြုမှုပုံများလာပါတယ် AFP သတင်းဌာနရဲ့တွစ်ဆုံမြင်းမြန်းချက်ကိုအခြေခံပြီးတော့ကိုသိန်းထိုက်ဦးကတင်ပြပေးထားပါတယ်ခင်ဗျာ
လက်နက်ကိုင်တိုက်ပွဲတွေအတွင်းတိုက်ခိုက်ရေး drone ယာဉ်တွေအသုံးပြုခဲ့တဲ့အတွက်စစ်ရေးရသာစီရခဲ့တယ်ဆိုတာကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ drone တာဝန်ခံကိုစုသူရဆိုတာပြောပါတယ
်လက်နက်ခေရန်ထုတ်နိုင်ဖို့လက်နက်ကြီးထုတ်နိုင်ဖို့လေရင်ဆိုတာဝေလာဝေးပေါ့ထုတ်နိုင်ဖို့ရတော့ကျွန်တော်တို့မှပတ်စံလည်းမရှိဘူးကျွန်တော်တို့နည်းပညာလည်းမရှိဘူးဘယ်နိုင်ငံတကာရဲ့အကူအညီမှလည်းကျွန်တော်တို့မရအဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့မှာရှိနေတဲ့နည်းပညာပေါ်မှာအခြေခံပြီးတော့မှရန်သူကိုကောင်တာဘယ်လန့်လုပ်နိုင်ဖို့ရအတွက်ကျွန်တော်တို့စူးစမ်းကြခြင်းဖြစ်တယ်။အဲ့လိုစူးစမ်းကြတဲ့အခါမှာdrone ကိုအသုံးပြုပြီးတော့မှဒီဟာမြောက်စစ်စင်ရေးတွေကျွန်တော်တို့ဟောဆောင်မယ်။ drone တပ်ဖွဲ့ပြန်တန်းလာပြီ။ drone ကစစ်စင်ရေးဝင်ပြီ။ drone နဲ့ပုံကျဲပြီဆိုလို့ရှိရင်ရန်သူဘက်ကနေပြီးတော့မှဒါဖွဲ့စည်းပုံပြတ်တဲ့အထိပေါ့နော်အဖွဲ့စည်းပုံပြတ်တဲ့အထိကိုကိုသူတို့အနေနဲ့ဒုက္ခရောက်တယ်တကယ်စစ်မြေပြင်မှာလည်း drone စစ်စင်ရေးကြောင့်မလို့ drone ဘုံသီးတွေကြောင့်မလို့ drone နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့ရန်သူဘက်ကထိခိုက်ကြဆုံးမှုတွေအများအများရှိတယ်ဆိုတဲ့ကိစ္စကိုဒါဖန်ဆီးရမိတဲ့တုံ့ပန်းတွေကိုစစ်စီမေးမြန်းတဲ့အခါမှာဆိုသူတို့ရဲ့ထွက်ဆိုချက်တွေအရကျွန်တော်တို့သိရှိရပါတယ်တချို့ပွဲကြီးတွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့အလုံးကြီးယာကနန်းထိအသုံးပြုပြီးတော့မှနော်ယာကနန်းအထိအသုံးပြုပြီးတော့မှတိုက်ခဲ့ရတဲ့ကျွန်တော်တို့အသုံးပြုခဲ့တဲ့တိုက်ပွဲတွေလည်းရှိပါတယ် drone နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်ဘယ်နိုင်ငံသားတိုင်းပြည်နဲ့ဘယ်နိုင်ငံသားပညာရှင်ရဲ့အကူအညီမှကျွန်တော်တို့မရရှိခဲ့ပါဘူးအားလုံးကကျွန်တော်တို့ generation Z လူငယ်တွေရဲ့ တီထွင်ကြံစမှုတွေနဲ့ပဲဒီ drone နည်းပညာတွေကတိုးတက်အောင်မြင်လာတာဖြစ်ပါ
democracy နဲ့လူမျိုးကြီးတိုက်ပွဲတွေမှာ drone ယာဉ် 3 နဲ့နည်းပညာကိုသာမကပဲတခြားဉာဏ်ပညာကိုအခြေခံတဲ့နီလန်ပေါင်းစုံသုံးပြီးသွားမယ်ဆိုတာကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးခေါ် PDF
အဖွဲ့ကကိုမုံတိုင်းကလည်းပြောပါတယ်အဲ့တော့ဉာဏ်ပညာကိုအခြေခံတဲ့ဒေါ်လာရေးတစ်ခုတော့ဆင်နွှဲရမယ်အဲ့တော့လက်နက်ကင်ဒေါ်လာရေးလို့ဆိုပေမဲ့လည်းကျွန်တော်ဉာဏ်ပညာကိုအခြေခံတဲ့ ဒေါ်လာ
ရေးဟိုပဲလောက်ပါတယ်လောက်တော့ဒရုန်းဆိုတဲ့ကိစ္စလိုဟာမျိုးကအဆပါလေဆိုလိုချင်တာကဒရုန်းမှာမဟုတ်တခြားနည်းပညာကိုအသုံးပြုပြီးတော့ရန်သူဘလို့ချေမုန်းလို့ရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့အနေနဲ့စဉ်းစဉ်းမပြတ်စူးစမ်းအားထုတ်နေတာမျိုးအမျိုးပြည်တက်ကရှိပါတယ်တခါဒရုန်းရင်းနေအသုံးပြုတဲ့နည်းပညာကိုမြန်မာစစ်တပ်ကိုလက်နက်ကင်တိုက်နေတဲ့တိုင်းသားအဖွဲ့အစည်းတွေကိုလည်းမျှဝေပ Tubo mui tai chogale piovale.
Yaro, the Miuja Taiwa Winavo, and the 2 year kit a yago pilare halo do Pio Yarabu. You know, the general president to Isarish, you know, the Lelo the Nanagari Sarabo, not the Pitman Jama, and the Long Tu, the new Mombian and Pesit do Arupian Pilarabo. A cool lady do a drone key out of Pio Yarabo, the Ara, a Kenyan, you send in a new or Toya that by Nishida, the Libyan at Taikayare.
ခေရောက်ပြီလို့ပြောလို့ရတာပေါ့။နိုင်ငံတကာမှာတရုတ်စစ်တပ်ကိုရှင်ပြိုင်မှုအတွက်ရက်ပလီကေတာခေါ်ဒရုန်းယာဉ်စီစဉ်တဲ့တမျိုးတီထွင်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ပန်တဂွန်စစ်တပ်နာချုပ်ကပြီးခဲ့တဲ့ဩဂုတ်လတွင်ကကြေညာခဲ့ပါတယ်။နိုင်ငံတကာပြည်ပခရိကြားစစ်မြေပြင်သုံးဒေသဒရုန်းယာဉ်တွေပေါ်လာခဲ့ပြီးယူကရိန်းနိုင်ငံတွေကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်း Yavari. Yamaning and I tiburi jama, Lumia ye dread tibur when it is red, where Sidui, Tony de, Trongian and Nibin Yarigu, Yama Sidabegali, Kongon, Dubin and Sura, than the Apisia, Shiba. Tilene, Tiamu, Nangasi, Jonjin Duri, a team of Jure, Chinemawe, Tilene, Badalu, Jimwe, Sigane, Ni, Dombu Ye, a chade in Suni Murile, Shila, Nivare. Trongian in a decamuri jar, a Yabdari, Tika Jesida, Cheni Riguro, Lenagan Poe, Sidi Pegga, Didi Jaja Tobjan, Damu Mishi Livahu. See Yibjama Drigowe, Diga, Tavo, Nangaga Simunigu, Lainabu, Tonsura, Rile, Shila, Nivare. Pine Kaya Duri Lumia Yedre, don't you love Yuri Mope? Jujo Takai Duri ne Pine Duri Begale, Trojan and Nibian Yarigo, don't you Nivale? Trojan ego, don't you Yama, yet Dab de Madrigo, Takai Damu Mitchesibe, Luque ye, Diamia Damune, Pine Canida, Lumu dying white Lumia Yedre, Jewene, ye, don't you Duri, Lette, and Mietesi, young Nibu Suragaro, Seguin, Yolinja de Coupe, Chini Zepsi Jama.
Say, I'm not sure if you're a little bit of 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 a
little bit Oh, I think my young mono, who made an evil machine in a book. But we met the
two Sanda Toporane, a Jamapa Anna Pisan, Loshamurima, Usami, a Jebare canat Kugani, Bawin Gejabare. Lenaka and Kugan Gagway Male, a Mio the Miri and Nyaji Bawin Navy, Edidega, the Cho Tade and Miki and Mio the Miri, Besa and Nina Kayarega, Jima Labare. Ming Lavashe. Yamanang and Omaji, Lu Queen, and better day a young Yarigo, then said Billy Day, do them passing pocket seizing Annie Josuare. This is in go for Nation Yuranega, Guni Bamboo, Pitaraba. Did the best season go, do they a lot than the Naga, then said Chavare.
ဆောင်းမအတွင်လုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
လင်းကလေးဆိုရင်လည်းကျွန်တော်တို့မှအဲ့လိုခင်ရတယ်ဆိုတာတော့မရှိဘူးချန်တာခွဲထားတာမရှိဘူးမင်းကလေးရောယောက်ျားလေးရောအကုန်လုံးကစပါပဲလေနော်စပါဆိုတော့ဒါဆိုဒါပဲကိုတဲကိုဆောင်ကိုအိတ်တာချင်းကိုတူကိုပရုတ်ချင်းကိုတူမင်းကလေးလည်းဒါပဲယောက်ျားလေးလည်းဒါပဲ
အသက်20ကျော်အရွယ်မက်ကေတီကပြောပြတာပါသူမက2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ချိန်တုန်းကနိုင်ငံရေးနဲ့မပတ်သက်ပဲကိုအလုပ်ကိုလုပ်နေတဲ့တာမန်ပြည်သူတယောက်ဖြစ်ပါတယ်အနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ရင်တငယ်ချင်းဖြစ်သူအသက်ခံရတဲ့အချိန်မှာတော့တောရဲကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။စစ်တင်နှန်းကိုတခြားအမျိုးသမီး20နဲ့အတူတပတ်စင်နဲ့သူမတက်ခဲ့ပါတယ်။တင်နှန်းဆင်းပြီးတဲ့နောက်မက်ကေတီကလေ့ကျင့်ရေးဆရာမအဖြစ်တပ်သားတစ်တွေကိုတင်နှန်းပေးနေပါတယ်။တောရဲစခန်းမှာပဲ PDF တပ်ဖွဲ့ဝင်အမျိုးသားတယောက်နဲ့အိမ်ထောင်ကျခဲ့ပြီးကိုဝင်ရှိလာခဲ့ပါတယ်။ဒါဟာမင်္ဂလာတပါးဖြစ်ပေမဲ့နောက်ဆက်တွဲပါလာမဲ့ကလေးအတွက်စိုးရင်ပူပန်စရာတွေကိုဘလို့ကင်တွဲတင်ပါသလဲစစ်စခန်းတစ်ခုမှာကလေးတယောက်ကိုပြုစုပြိုးထောင်မှုကသူ့အတွက်ဖြစ်နိုင်ပါသလားကိုဝင်ဆောင်ချိန်နဲ့မိဖွားပိစာချိန်တွေမှာတော့သူ့ကိုရုံပိုင်းဆိုင်ရာတွေကိုပဲကူညီလုပ်ကင်စီခဲ့တာပါဒါပေမဲ့ကလေးအတွက်ဆေးဝါးနဲ့တခြားပစ္စည်းတွေကရဖို့ခက်ခဲပါတယ်ဒီကာလအတွင်းမက်ကီတီမှာစိတ်ကြဝေဒနာကိုလည်းခံစားခဲ့ရပါသေးတယ်။မိဘွားချိန်မှာခင်မွန်ဖြစ်သူကရှေ့တန်းထွက်နေတာကြောင့်ကလေး6လအရွယ်မှသာခင်မွန်ဖြစ်သူနဲ့ပြန်တွေ့ဝင်ရခဲ့ပါတယ်။အခုလည်းသူ့ရဲ့10လအရွယ်ရင်သွေးငယ်ကိုဘေးကင်းလုံခြုံမှုအတွက်ဆွေမျိုးရိစီကိုပို့ထားဖို့ဆုံးဖြတ်ချက်ကိုရင်နာနာနဲ့ချဖို့ဖြစ်လာခဲ့ပါတယ်။
ပုဂ္ဂလေးကိုအော်အဖြစ်နိုင်ဆုံးမနော်ကိုနဲ့တော့အလီဆုံးမှရှိစေချင်တာပေါ့ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံခြုံဘူးလေနော်သူ့ကိုထားခဲ့ပြန်တော့ခါကြတော့လေအခုကတအားငယ်သေးတယ်ကလေးကဆယ်လောက်နှုတ်ဖြတ်လို့ရတာမှန်ပေမဲ့သူ့လေးနှုတ်စားတဲ့အချိန်မှာဘယ်လိုဒီမှဖြစ်ပါမလဲပေါ့နော်ဒီခံစားချက်ပေါ့နောက်တစ်ခုကကိုသွားနေတဲ့အချိန်မှာကိုသာတစ်ခုခုဖြစ်ခဲ့ရင်ပေါ့လေကျွန်တော်တို့ကဒီကနေ့တမက်တွေနဲ့အလုပ်လုပ်နေရတာဆိုတော့ဗာပြောလို့မရဘူးလေနော်မင်းရောမညာရောဖြစ်သွားနိုင်တယ်လေနော်အဲ့လိုဆိုတော့ကိုကလေးလေးကမိသားနဲ့ဖြစ်သွားခဲ့ရင်ဆိုတဲ့ဥစ္စာတွေကတော့မိခင်ပြောင်းရဲ့ပုံပြမှုပေါ့လေနော
်အခုလိုတော်လန်ရေးတဲ့ကိုခြေစုံပြင့်ဝင်ခဲ့တဲ့အမျိုးသမီးတွေထဲမှာမက်ကေတီလိုပဲတားတဲ့မိခင်တွေအများအပြားရှိပါတယ်အဲ့ဒီထဲမှာစင်ငယ်မသားတဦးဖြစ်တဲ့မက်ဤလည်းပါဝင်ပါတယ်သူမလက်နဲ့ကင်ဖို့ဆုံးဖြတ်ချက်ချလိုက်တဲ့ချိန်မှာတော့သူမရဲ့12နှစ်အရွယ်သားကိုသူမမိခင်ဖြစ်သူနဲ့ထားခဲ့ပါဗျ။အ
မလျှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ဒီနောက်သားမရဘူး။ဒါပေမဲ့အကြည့်ကျုံးမရဘူးပေါ့။မိခင်တယောက်အနေနဲ့ခံစားရတယ်။အနာမအတူမရှိသေးနိုင်တဲ့အတွက်။အော်ငါကကလေးပေါ်မှာမိခင်တိတရဲ့လားပေါ့နော်။ကျင်းကြရတော့မိသားစုနဲ့ပတ်သက်ရင်တော့ခံတော့ခံစားရတယ်စိတ်အားငြိမ်းရတဲ့အခါရှိ
30နောက်မှအရွယ်ဖြစ်တဲ့မအီဟာအာနာမသိငင်တဲ့ကနိုင်ငံရေးနဲ့မဆိုင်သူတယောက်ဖြစ်ပါတယ်ဆန္ဒထုတ်ပွားတာတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာချိန်မှာတော့လက်နက်ကင်တော်လန်တာအပြင်တခြားရွေးချယ်စရာမရှိဘူးလို့သူမခံယူလိုက်ပါတယ်သူမဟာမတန်ဆွမ်းတဲ့သူတဦးမို့အစာပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်မှုကလက်ခံမှုညှင်းဆန်ခဲ့ပါသေးတယ
်။လည်းလို့အမအနေထားကိုကြည့်ပြီးသူကမဖြစ်နိုင်ဘူးထင်တယ်လို့ဆိုပြောတယ်။ဒီဟိုပါတော့ပြောတဲ့အချိန်မှာအရင်ဆုံးသူကပြောလဲဆိုတော့ညီမတို့လာတဲ့အချိန်တော့ငါတရားရေချောင်းတစ်ခုတွေ့လိမ့်မယ်ပေါ့နော်။အဲ့ဒီရေချောင်းကငါအောက်မှာရှိတာပေါ့နော်။အဲ့အောက်ကိုပဲရေသွားဆင်ချိုးပြီးပြန်တက်လာခဲ့ပါတဲ့။အဲ့ဒါဆိုရင်စဉ်းစားပြီးထည့်ပေးပါမယ်ပေါ့နော်။ဒီချိုးပြီးတော့ပြန်တက်လာတဲ့အချိန်မှာအမတောင်ကုန်းတက်ဝက်တောင်မရဘူးအမခိုင်ချပြီအာညောဘလို့မအပေါ်ပြန်မလိုက်နိုင်တော့ဘူးအရင်မောနေပေါ့နော်ဆိုတော့အဲ့မှာအမညိတ်ပြီးကြာပြီပေါ့နော်မရအောင်တောင်ကုန်းပြန်တက်မယ်ပေါ့နော်အဲတောင်မောပြန်တက်မယ်ဆိုကြကြမှာနာနာပြီးတဲ့ရင်လည်းရပါတယ်
မဲဤဟာဆရာနာမသိငင်တွေကတွေ့ကြုံရှိတာရောပြည်သူကာကွယ်ရေးတပ်ဖွဲ့ထဲမှာနေလာခဲ့တာနှစ်နှစ်ကျော်ကြာနေပြီဖြစ်တာကြောင့်ခေါင်းဆောင်မှုအရေးသွေးတွေကရှိနေပါတယ်ဒါပေမဲ့လက်ရှိမှာတော့ရှေ့တန်းရဲဘော်တွေအတွက်ထောက်ပို့နဲ့ဆက်သွယ်ရေးတာဝန်ကိုသာယူနေရပါတယ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အထွေထွေတွင်ရင်မှုနန်းမမို့ကတော့အခြားလူဖွဲ့စည်းတွေရဲ့ကဏ္ဍတွေလိုပဲခုခံတော်လှန်ရေးမှလည်းအမျိုးသမီးတွေရဲ့စွမ်းရည်ကိုအတိမတ်ပြုမခံရဘူးလို့ဆိုပါတယ
်ကျွန်တော်ကအမျိုးသမီးတွေကတကယ့်ကိုအရေးပါတဲ့အရေးကြီးတဲ့စင်ခေါ်မှုတွေအများကြီးမလို့ပဲရှိရှိအမျိုးသမီးတွေကပါဝင်နေပေမဲ့လည်းကျွန်တော်ရဲ့ society ပေါ်တော့ကျွန်တော်ရဲ့လူမှုအတိုင်းအဝိုင်းကတကယ့်ကိုပေါ်လာကြီးဆိုတဲ့လူမှုအတိုင်းအဝိုင်းကြီးမှာအမျိုးသမီးတွေပါဝင်မှုကတိမမပြုတ်တယ်လေအများကြီးရှိတယ်အမျိုးသမီးတွေကိုတကယ်ပံ့ပိုးပေးတဲ့အစီအစဉ်တွေတိတိကျကျမှရှိတာလဲကျွန်တော်တွေးရတယ်အမျိုးသမီးတွေရဲ့ပါဝင်မှုကအရေးကြီးတယ်ဒီကြမ်းမတန်းသူငယ်များမှုကအရေးကြီးတယ်ဆိုတဲ့ဟာကိုလည်းလက်မခံတဲ့ဟာတွေကအများကြီးဖြစ်တယ်ပေါ့နော်ဆိုတော့ပါဝင်နေတဲ့ဖက်မှာလည်းပါဝင်နေပေမဲ့တကယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာနဲ့ဒီဥဆောင်အုပ်ရပြတဲ့နေရာတွေမှာကအမျိုးသမီးတွေတကယ်ကိုဒီလုံလုံလောင်းလောင်းနဲ့အတိတ်ပဲပြပြဝဝပါဝင်ဖို့ကတော့ခက်ခဲတယ်အများကြီးရှိနေတယ်
နော်စုစန္နာလှလှဆိုက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရဝင်ကြီးဌာနရဲ့ဝင်ကြီးတဦးဖြစ်ပါတယ်။သူမကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံတာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိတယ်လို့ပြောပြပါတယ
်။အမျိုးသမီး PDF တွေပေါ်မှာခွဲခြားဆက်ဆံခံရတယ်ဆိုတာလည်းတချို့ကျမတို့ကို complaint လုပ်တာတွေရှိပါတယ်ဥမာဖြင့်တိုက်ခိုက်ရေးမှာမပါဝင်ရတာเนาะဟိုအများနည်းတူတာဝန်ပေးမခံရတာပေါ့เนาะအမျိုးသားနည်းတူတာဝန်ပေးမခံရတာအဆိုတော့ကျမတို့အနေနဲ့လည်းတတ်နိုင်သလောက်ဒီကာကွယ်ရေးဝန်ကြီးဌာနနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေရှိပါတယ
်မဲအီနဲ့မက်ကေတီကတော့တိုင်ကြားတာမျိုးတွေမလုပ်ကြပါဘူးစိန်ခေါ်မှုတွေကြားကပဲမဲအီကတော့ဆုံးဖြတ်ချက်ပြက်ပြက်တသားချထားပြီးသားပါ
အမားရဲ့ညှော်လင့်ချက်ကတော့အချင်းကြီးအမားတို့ပြည်သူလက်ထဲကိုအနာပြန်ရောက်ကိုရောက်ရမယ်အဲပြီးရင်အမားရဲ့ခံချက်ကဒီတော်လိုင်းရေးမပြီးသေးသေးအမားပဲတော့မှအဆုံးပြီးမှလည်းမဟုတ်ဘူးဒူးထောင်မှလည်းမဟုတ်ဘူးလက်မြောက်မှလည်းမဟုတ်ဘူးစစ်ခဏအောင်မှအမားလုံးဝပြန်နေမှမဟုတ်ဘူးနောက်ဆုံးမိခင်ချက်ဒီအမပေးအရာဒီကိုပဲနောက်ဆက်ပေါ်တော့ personal key ဒီထပ်ပြီးပဲစတိယအမဒီတော်ဆိုင်ကြီးဒီကိုအမဆော့လိုက်မှမဟုတ်ဘူးပေါ့နော
်ဒါပေမဲ့ဒီလန်းကိုဆက်လျှောက်ဖို့အမျိုးသမီးနှစ်ယောက်စလုံးဟာသူတို့ရဲ့ကိုပိုင်ဘဝမှာကြီးကြီးမားမားဆွလွတ်မှုတွေကိုလှုပ်ထားခဲ့ကြပြီးသားပါမဲ့ဤဆိုရင်နှစ်နှစ်ကျော်အတွင်းမှာသူရဲ့တားငယ်ကိုရှင်ပြုခါနီတစ်ချိန်သာမြင်တွေ့ခွင့်ရခဲ့ပါတယ်မက်ကေဒီကိုကြည့်ပြန်တော့လဲသူရဲ့ဆယ်လအရွယ်သမီးလေးကိုအမျိုးရိစီကိုထားခဲ့ရသူဖြစ်ပါတယ်သူသမီးလေးကိုဘယ်တော့ပြန်တွေ့ရမလဲဆိုတာလဲသူမမသိနိုင်ပါဘူးငိမ့်ချမ်းတဲ့အနာဂတ်အတွက်တော့သူမရဲ့အိမ်မက်တွေမှတ်နေဆဲပါ
နောက်ဆုံးဖြစ်ချင်တာပါလေလို့မြင်ရင်ကျွန်တော်တို့တော်လိုက်ရဲမှာအတူတူစုံခဲ့တဲ့ကျွန်တော်တို့လူငယ်လက်ရောက်ရဲ့သမီးလေးရဲ့အေးအေးချမ်းချမ်းလေးနဲ့ဟိုဘယ်လိုပြောမလဲဒီတားစုဘဝလေးပြန်ပြီးတော့ခွဲတင်တော့ပေါ့နော်ဒီလိုမျိုးကြီးတယောက်တစ်မိသားစုနဲ့မမီစင်တော့မိသားစုလေးပျော်ပျော်ရွှင်ရွှင်နဲ့လူအခွင့်အရေးထိဝါတဲ့နိုင်ငံမှာဆက်ပြီးတော့အသက်ရှင်ခြင်းလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်တယ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးခဲ့တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရပါခလား။ခုဆက်ပြီးတော့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ဥရုယသည်ပြောင်းဝင်လာတာဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်ပါသလား2023ခုနှစ်တုန်းကတရားရုံးတွေကဘယ်လိုရှုမြင်ခဲ့ကြပါသလဲဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်မှာဥတ္တမောင်တန်တင်ပြပေးထားပါတယ်ခင်ဗျာ
ခုနှစ်မှာအရှိန်ရလာခဲ့ပြီး2024မှာဆက်လက်အရှိန်ဟုန်ကောင်းလာမဲ့လူအခွင့်အရေးလှုပ်ရှားမှုကတော့ဥရုယာတီနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလူခွင့်ရေးဖြစ်နိုင်ပါတယ်။ Guratamga, Luku ye comshina minji yonye, internet samyanama, akulo shimbia tabare. Uruyadi a bionle jump, Joe mean thin and dead, they are moose, so they go gawan and book. Nayano suarima, Luku ye sanya, Darwin shibare. Uruyadi a bionle dun kayare, dure, at who's the pin. Boa nita matlare, chiniga, dure, and inet. Ridango goes up in and a season way she lao. Nangando, so ya we got lots of baby. This season we go to the lamb mean and java, me. Look on the cane and ye. Boa ma nita nigh on. Season pijaya ba me, look. Gula tamaga piota bare. Dibioso jen and ye, so ya we go a cap ya tissue be. Piaqua de, so ya we go luga, we got ya so so like ya ragado. နှစ်ထောင်၂၀၃ခုနှစ်ရဲ့ထူးခြားမှုဖြစ်သလိုနှစ်ထောင်၂၄နှစ်အနာဂတ်လူငယ်လှုပ်ရှားမှုရဲ့ပင်မရည်စီးဖြစ်လာနိုင်ပါရှိပါတယ်။အဒီလိုတာဝန်တွေကိုပြက်ကွက်တယ်လို့ဆွဆွဲပြီးယောဂလူခွင့်ရတရားရုံးမှာဥယောပအစိုးရအဖွဲ့၃၂ဖွဲ့ကိုဘော်ဒဂီလူငယ်၆ဦးကတရားဆွဲဆိုလိုက်ကြပါတယ်။သူတို့အသက်တွေကစက်တနစ်ကနေ၂၄နှစ်ကြားထဲမှာပဲရှိကြသေးတာပါ။
I don't think I have ever imagined to be in front of
32 people. So we are Donza Napuevo, they are sweated a quaint land at General Dima Yangi Babi. Nere King and I'm a hobo. Donza Napiva.
The Ayo is some Jacko, Yoba, Sura Riga, Lina loves on Jabare. Malina, eh? Dangwe and Yaji, Chama, Kaya Maba. Akulo, the Aswazo, they bought to a Lunga Riha, a tall Tarigo, Shapu Gayabare.
So it was 6 years of our wars gathering evidence that.
I'm here with Genoa and Nagago, Tiga and Nena, Lonely, Tau Tarigo, Suzong Yara, Chowne, a chain, Big Yabare. A dojigo, Juza, Losong Yarawa. Pinay and Yarama, Genoa, the Renzagago, Piamu, Juza Ware. Chowne Javi did not knock song, Digo Yala Gayababe.
Kudo Ubre Lanjamo, Lipo, Natam Sakuna Kunema, Dilumeriga, Sopia Kajaraba. Adidonga Andrega at less Sanganepe, she did a pop. Dunedu ma Sophia Roha, Podugi Nangayan Muro, less boy at Dumbe. Bradu Notti, Ganjima, Nija Bade. Di Ganjiga, Duro, Ping as in Boama, meet at the town she gave him. Duro, let her yodo, meet at Domia, Machido Babu. The Bawa Bawinje Piaci, Larago, Duro, Jeremy Epiaga, Akulo, Locha Gajara, Pibade. Duroia. Uru Yadine, the Bawa, Pawinia, Saya, Naikandra, Lunga, Lushamu, yet, a say painty ale pijamare. Shinoga, Jamaruya, Nagako, Konida, so that Saibo Gregor Kaisambi. American Inga watching at DC man, Natal, Sako, Kunitongale, Chonga, Lunga, Dwega, Sanapiagaja, Bubari. Eridonga, American Pine, Liza Chow, Pinema, Dianello, Sanapiagajava. This Sanapiabama, Lunga, Dwega. Set up manager, six say Nigajavare. Yadiru go take your demo Gawaji to a chain Saturday pay yard or day, so that Gulatamga, a saint Kansaya, three beta check go Luji with three tummy all. A Sunday Lumeriga, three pila java. D Lumeriga, American and Montana Pinema, she did. Lumer such a yokale. Montana the Baba Bawinian Saya Muara Piatanjeha. Montana Pine Puezibunga beat her at Duro Due Luquin Yego Chupoa Yau de Elo, dea Suesu Gajabare. Swain at Dadure Tolo Isiman Chetrima, Palo a Dangwe Trashi Mugo, Montana Anabine got Senza Book Piakwa Keraha. Pine Puezibo Chigan Urego Chupoa Yau de Elo, Lewis and Clark County Kian Diaduji Kedi Siliga, Natal Naset Domude Ogola Salianima, so Chakabare. Bajana so ye, San Shin, Jama in and Ninja, the Bawa, Bawinjin, Yashi, so that Montana Pine Pizuria, Huin Yego, Macabu and Luba, Velu, Diaum, Sopcha, Checka, Biobare. The answers of the Lungabima, San Shin, Jama in and Ninja, the Bawa, Bawinjin, Saya, Chicken, Huin Yishide, Uru Yadiha, ဒီအခြေခံအခွင့်အရေးမှာပါဝင်တယ်လို့တရားသူကြီးကဆုံးဖြတ်ချက်မှာရေးပါတယ်ခုလိုလူငယ်လှုပ်ရှားမှုဟာလူကြီးတွေပေါ်မှာလည်းရိုက်ခတ်လာခဲ့ပါတယ်ယူကေမှာရေနံထောက်လုပ်မှုရရေးလှုပ်ရှားမှုကိုနှစ်ထောင်နှစ်ဆက်သုံးခုနှစ်နိုဝင်ဘာနှစ်ဆက်သုံးရက်နေ့မှာဆင်နွှဲကြတော့တချို့လှုပ်ရှားသူအသက်60ရှစ်နှစ်ရှိပြီဖြစ်တဲ့ဖီယိုနာအက်ကင်ဆန်ကအခုလိုပြောပါတယ်
To leave this to them, I think is an absolute betrayal of the
family. သူတို့တာဝန်ကိုသူတို့ယူဖို့ကြိုးစားလာကြပါတယ်ဒီထက်ကတယောက်ကတော့ရှဲယေနံကုမ္ပဏီကြီးမှာဝန်ထမ်းလုပ်ခဲ့ပြီးအခုယေနံထုတ်လုပ်မှုရက်လှုပ်ရှားမှုရက်ပြောရေးဆိုခွင့်ရှိသူဂရိဟမ်ဘတ်စ်ဖြစ်ပါတယ်သူကအခုလိုပြောပါတယ်
So what should I do? What would you do? ကျွန်တော်ပါလို့မှာလဲလုံမရတော့မဲ့အချိန်ကိုတော့ရောက်လို့လာပါပြီဒါကြောင့်ကျွန်တော်အခုဒီမှာရောက်နေတာပါထောင်ထဲဝင်ဖို့ကျွန်တော်ပြင်ဆင်ထားတာဒါကြောင့်ပါပဲလူတွေနဲ့ရောနှောပြောဆိုလေးမရှိပေမဲ့အင်တာဗျူးတွေကျွန်တော်ပေးပါတယ်ဒီအကြောင်းကျွန်တော်တို့ပြောပြဖို့တကယ်ကိုအရေးကြီးပါတယ်ရာသီဥတုပြတ်လာတာကိုရင်းညူတန်းခံမနေပဲတခုခုလောက်ကြဖို့တကယ်ကိုအရေးကြီးပါတယ်ဒီလောက်ချမှုမှာပါဝင်လာခဲ့
another grandchild who's 2 months old.
ကျမမှာတနည်းအရွယ်မြေးတယောက်နှစ်လအရွယ်နောက်မြေးတယောက်ရှိပါတယ်။မြေးတွေကိုကျမတို့စီခေါ်လာရင်ကျမပြောသင့်ပါတယ်။ဒါပေမဲ့ကျမမပြောနိုင်ပါဘူး။ကျမခံစားနေရတာကမကောင်းပါဘူး။ဘာကြောင့်လဲဆိုတော့ဒီအချိန်မွေးလာခဲ့တဲ့သူတို့လေးတွေရဲ့အနာဂတ်ကိုကျမတွေးမိလို့ပါ။ဘာကြောင့်လဲဆိုတော့ကျမတို့တိုက်ပွဲရှုံးနေတယ်လေ။အစိုးရနဲ့ရေနံကုမ္ပဏီကြီးတွေကနိုင်နေကြတယ်လေ။
အရှိလေပိုင်းဒူဘိုင်းမှာလွန်မလ30ကနေဒီဇင်ဘာ23အထိကျင်းပခဲ့တဲ့28ကြိမ်မြောက်ကုလသမဂ္ဂဥရုရာသီညီလာခံမှာလူ့ခွင့်ရင်းနဲ့သဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေနဲ့ရင်းနှံကုမ္ပဏီကြီးတွေဟာအကျိတ်ကြီးဆွေးနွေးကြတာ။နောက်ဆုံးမှာတော့သဘောတူညီချက်ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကအခုလိုဆိုပါတယ်။
I think this is a global turning point.
ဒီသဘောတူညီချက်ကကမ္ဘာအလှည့်အပြောင်းအမှတ်လို့ကျွန်မထင်ပါတယ်။ပထမဆုံးချိန်အဖြစ်ကမ္ဘာကြီးကရုပ်ကျွင်းလောင်စာနဲ့လမ်းခွဲဖို့ကတိကဝတ်ပြုလိုက်တာကြောင့်ပါ။ပထမဆုံးချိန်အဖြစ်ဥရုယာတီတန်အခမ်းအနားဆုံးတမ်းမြေတွေကိုပံ့ပိုးနိုင်မဲ့ရန်ပုံငွေရှိလာပါပြီ။ဒါဟာခေတ်သစ်တစ်ခေတ်စဖို့အလားအလာရှိနေတာပါ။ရုပ်ကျွင်းလောင်စာလွန်ခေတ်ဖြစ်ပါတယ်။အထိမ့်မဲ့ပြုလိုက်ကြပါစို့။ဥရောပဟာဒီခေတ်သစ်ရဲ့ထိတ်တန့်ရှိဆုံးမှာရှိနေပါတယ်။အလုံးအတွက်ရှင်သန်စိမ့်လန်းစွန့်အင်မှာရင်းနှီးမြှုပ်နှံနေကြပါတယ်။ဒါကသွားကြရမယ့်ခရီးလာရမှန်ဖြစ်ပါတယ်
။ဒါပေမဲ့အဲ့ဒီသဘောတူညီချက်မှာဂေပေါက်တွေရှိတယ်လို့တက်ကြွလှုပ်ရှားသူတွေကတော့ငြင်းကြတာပါ။ဒီဂေပေါက်တွေကိုအစိုးရတွေကကောပိတ်နိုင်ကြမလားဆိုတာကအနာဂတ်အတွက်မေးခွန်းဖြစ်ပါတယ်။ဥရုယာတီနဲ့သဘောပတ်ဝန်းကျင်ဟာအခြေခံကျတဲ့လူခွင့်ရေးဖြစ်လာတာကြောင့်သဘောတူညီချက်အတိုင်းကောင်းထဲမဖို့နိုင်ကြတဲ့အစိုးရတွေဟာတက်ကြွလှုပ်ရှားသူအထူးသဖြင့်လူငယ်တွေရဲ့တရားစွဲဆိုချက်တွေနဲ့အနာဂတ်တရားရုံးတွေမှာရင်ဆိုင်ကြရတော့မှာဖြစ်ပါလေ။ဥရောပအစိုးရအဖွဲ့32ဖွဲ့ကိုတရားစွဲဆိုခဲ့တဲ့လူငယ်6ယောက်ထဲကတရားဖြစ်ပြီးအန်ဒရီအော်လီဗေးရာရဲ့အမလည်းဖြစ်သူဆိုဖီယာအော်လီဗေးရာကအစိုးရမင်းတွေကိုအခုလိုပြောခဲ့ပါလေ။
So I will say it's time to act.
ကျွေးရမယ့်အချိန်ရောက်ပြီလို့ကျွန်မပြောချင်ပါတယ်။ရှင်တို့ဟာကဘာရဲ့အတန်းမှာတကယ်လို့ရှင်တို့ကလှုပ်ချင်တယ်ဆိုရင်မျိုးဆက်အဆက်ဆက်အတွက်ကဘာမျိုးကိုပြောင်းလဲနိုင်တာပြလိုက်ကြပါ။ဒါကကောင်းတဲ့အလုပ်ပါ။ရှင်တို့လှုပ်ကြရပါလိမ့်မယ်။ကျွန်မတို့အတန်းတွေကိုနားထောင်ပါလေးစားကြပါရှင်
။အာရှကလွဲပြီးကဘာတိုက်ကြီးတွေမှာဒေသဆိုင်ရာလူခွင့်ရေးချိုးဖောက်မှုဖြစ်ရှင်းနီးနာတွေရှိနေကြပြီမို့။ဥရုယာတီသဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးနိုင်ငံတကာလူငယ်လှုပ်ရှားမှုရဲ့အရှိန်အဟောင်းဟာ2024နဲ့အနာဂတ်မှာလိုင်းလုံးကြီးတစ်လုံးလိုကြီးမားလာနိုင်မလားဆိုတာကိုတော့စောင့်ကြည့်ကြရမှာပါကျွန်တော်တမောင်တန်းပါ
င်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြန်ကပအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA American အတန်းကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
တော်ချင်တို့ခုနစနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုပဲဇက်တိုက်ထုတ်လွှင့်ပေးသွားမှာမို့ပထမဦးဆုံးတော့အာရှနိုင်ငံရေးအစီအစဉ်နဲ့စပါမယ်2023ခုနှစ်အတွင်းအာရှတိုက်မှာစစ်ရေးဆင့်ငွေတွေတန်းခဲ့ပါတယ်အပြင်းထန်ဆုံးကတော့ဣသရေလ်ဟာမတ်စ်စစ်ပွဲပြီးဖြစ်ပြီးတရုတ်ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေလည်းလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်မြန်မာနိုင်ငံဟာလည်း2029စစ်စီရင်တဲ့ထိတ်တန့်သတင်းဖြစ်ခဲ့ပါတယ်2023ခုနှစ်အတွင်းကစစ်ရေးတင်းမာမှုတွေဟာလည်း2024ခုနှစ်ထဲအထိဆက်လက်ရှိနေအောင်မှာဖြစ်ပါတယ်ဒီကြောင့်ကိုစောမှုကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
နောက်ထောင်23ခုနှစ်ဟာအာရှဒေသအတွင်းစစ်ရေးတင်းမာမှုတွေရှိနေခဲ့ပါတယ်။အနောက်အာရှမှာဣသရေလ်ကိုအောက်တိုဘာလ9ရက်နေ့ကဟာမတ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးဣသရေလ်ဟာမတ်စစ်ပွဲစတင်ခဲ့ပါတယ်။ဟာမတ်တိုက်ခိုက်မှုကြောင့်ဣသရေလ်နဲ့အခြားနိုင်ငံသားတွေအပါအဝင်လူ1200လောက်သေဆုံးခဲ့ပြီးလူ200ကျော်ပြန်ပေးဆွဲခံခဲ့ရပါတယ်။ဣသရေလ်ကဟာမတ်ကိုလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွေ့ဂါဇာဒေသမှာကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း 12,000 လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဟာမတ်ဘက်ကနေအီရန်ထောက်ပံ့ထားတဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတွေကဣသရေလ်ကိုတိုက်ခိုက်ခဲ့တဲ့အတွေ့လေဘနွန်နဲ့ဣသရေလ်အပြန်အလှန်ပစ်ခတ်ကြပါတယ်။ဒါအပြင်ယေမန်အခြေစိုက်အီရန်ထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကလည်းဟာမတ်ဘက်ကနေဣသရေလ်ကိုဝင်ရောက်တိုက်ခိုက်သလိုပင်လယ်နီအတွင်းဖြတ်တန်းသွားတဲ့ဣသရေလ်နဲ့အနောက်တိုင်းသင်္ဘောတွေကိုလည်းတိုက်ခိုက်ပါတယ်။အမေရိကန်ရဲ့မဟာမိတ်တွေကဣသရေလ်ကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ခဲ့သလိုပင်လယ်နီအတွင်းစစ်သင်္ဘောတွေဆစ်လွတ်ပြီးဣသရေလ်ဘက်ကနေကူညီပါတယ်။ဣသရေလ်ကလည်းစီးရီးယားမှာရှိတဲ့အီရန်တပ်တွေကိုလေကြောင်းကနေတိုက်ခိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဣသရေလ်ဟာမတ်စစ်ပွဲဟာစစ်ပောင်ကျဲလာတယ်လို့ဆိုနိုင်ပါတယ်အရှေ့အာရှအတွင်းမှာတော့တရုတ်ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ်2023ခုနှစ်ဧပြီလထဲမှာထိုင်ဝမ်သမ္မတဆိုင်အင်ဝမ်အမေရိကန်ပြည်ထောင်စုကိုတွားရောက်တာကိုကန့်ကွက်တဲ့အနေနဲ့တရုတ်ရေတပ်လေတပ်တွေဟာထိုင်ဝမ်ကျွန်းအနီးစီးရေးလေ့ကျင့်ခဲ့ပါတယ်ဒါအပြင်ထိုင်ဝမ်ရွေးကောက်ပွဲနီးလာချိန်ဒီဇင်ဘာလထဲမှာလည်းတရုတ်စစ်သင်္ဘောတွေနဲ့တိုက်တရင်တွေထိုင်ဝမ်အနေလှုပ်ရှားလာပြန်ပါတယ်အမေရိကန်ကလည်းထိုင်ဝမ်ကိုလက်နက်ရောင်းချပေးပါတယ်လက်ရှိအာဏာရထိုင်ဝမ်ဒီမိုကရက်ပါတီ DPP ပါတီဟာတီးခြားလွတ်လပ်မှုကိုလိုလားပြီးဇန်နဝါရီလတဲ့ရွေးကောက်ပွဲမှာလည်းပါဝင်ရှင်ပြိုင်အောင်မှာဖြစ်ပါတယ်အမေရိကန်နဲ့နှိစက်တဲ့ DPP ပါတီရဲ့ယက်တီချက်ကိုတရုတ်ကတော့သတိပေးပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဘိုမိုးကြီးဝူချင်းကဒီဇင်ဘာလထဲမှာအခုလိုပြောဆိုခဲ့ပါတယ်
။民進黨當局以美謀獨正在把台灣變成
တိုးတက်သော Democratic Party အနေနဲ့ထိုင်ဝမ်လွတ်လပ်ရေးအတွက် American ရဲ့အကူအညီကိုတောင်းခံနေတာဟာထိုင်ဝမ်ကိုအလွန်အန္တရာယ်ကြီးတဲ့ရန်အိုးတစ်ခုလိုပြောင်းလဲပစ်နေတာနဲ့တူနေပါတယ
်။တရုတ်ကတော့ထိုင်ဝမ်ကိုတူပိုင်လို့ပြောထားပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။ထိုင်ဝမ်အာဏာရ DPP ပါတီကတော့ငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းမယ်လို့ပြောပါတယ်။အမေရိကန်ကလည်းထိုင်ဝမ်ရဲ့ဒီမိုကရေစီကိုကာကွယ်မယ်လို့ပြောဆိုထားပါတယ်။ပိုင်နဲ့အငြင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့ထိတ်တိုက်တိုးမှုတွေမြင့်တက်လာပါတယ်။ဒီနှစ်ကုန်ပိုင်းမှာနှစ်ဖက်သင်္ဘောတွေထိတွေ့မှုဖြစ်ခဲ့ပြီးတရုတ်ကမ်းခြေစောင်းတပ်ကရေပိုက်နဲ့တိုက်ခိုက်တဲ့အထိဖြစ်ခဲ့ပါတယ်။အမေရိကန်ကတော့နှစ်နိုင်ငံစာချုပ်အရဖိလစ်ပိုင်ဘက်ကကာကွယ်သွားမယ်လို့ပြောဆိုထားပြီးဖိလစ်ပိုင်နဲ့ပူးတွဲစည်းရေးလက်ချင်းမှုတွေပြုလုပ်ခဲ့ပါတယ်။အခုလိုအချိန်မှာပဲတိုက်ချင်းပြစ်အပါအဝင်မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်ပြီးစည်းရေးချင်းချောက်မှုတွေလုပ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာရုရှားကိုတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတပူတင်ကလည်းမြောက်ကိုရီးယားကိုနည်းပညာအရအကူအညီပေးဖို့သဘောတူခဲ့ပါတယ်။မြ မြောက်ကိုရီးယားဟာထောက်လန်းရေးဂျူရူတွတ်တင်နိုင်ခဲ့တယ်လို့ရန်ဆလာရင်နျူကလ িয়ার လက်နက်သုံးမယ်လို့ထိန်းကြောက်ထားပါတယ်။အခုလိုအချိန်အနည်းတွေမှာအမေရိကန်နဲ့တောင်ကိုရီးယားစီးရေးပူးတွဲလက်ကျင့်တယ်လို့အမေရိကန်ကနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ရေငုပ်သင်္ဘောနဲ့ B-52 ဘုံကျဲလေယာဉ်တွေအပါအဝင်ဗျူဟာမြောက်ရန်တရားတွေကိုတောင်ကိုရီးယားကိုပို့ဆောင်ခဲ့ပါတယ်။အခုလိုအာရှဒေသအတွင်းစီးရေးတင်းမာမှုတွေရှိနေတဲ့အတွက်ဂျပန်နိုင်ငံဟာလည်းကာကွယ်ရေးအသုံးစရိတ် 16.5 ခန့်တို့တွင်းမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးတတ်မှတ်ခါစစ်အင်အားတိုးချဲ့ဖို့လှုံ့ဆော်လာပါတယ်။ဂျပန်အနီးတရုတ်ထောက်လှမ်းရေးလေယာဉ်တွေပြန်တန်းခဲ့သလိုတရုတ်ရုရှားစီးရေးပူးတွဲလေ့ကျင့်တာတွေလုပ်ခဲ့ပါတယ်။ဂျပန်ကလည်းတောင်ကိုရီးယားတို့အမေရိကန်တို့နဲ့ပူးတွဲပြီးစီးရေးလေ့ကျင့်ခဲ့ပါတယ်။အခုလိုအချိန်မှာပဲအာရှတိုက်ရဲ့အဓိကအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေဒီနှစ်အတွင်းအမေရိကန်ပြည်ထောင်စုကိုအသီးသီးတွားရောက်ခဲ့ကြပါတယ
်။ Any concern about anything between our nations or happening in our region?
တရုတ်နဲ့အမေရိကန်အကြားဆက်သွယ်ရေးလမ်းကြောင်းတွေပြန်ဖွင့်ဖို့သဘောတူညီခဲ့သလိုအရေးပါတဲ့တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတဘိုင်ဒန်ကသမ္မတရှီဂျင်ပင်နဲ့တွေ့ဆုံပြီးမှပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့သမ္မတဘိုင်ဒန်တို့တွေ့ဆုံခဲ့သလိုအာကာသနည်းပညာအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။အခုလိုအချိန်မှာပဲစစ်တပ်ကအာဏာသိမ်းပြီးတိုက်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအောက်တိုဘာလ28ရက်နေ့က TNLA, AA နဲ့ MNDAA ညီနောင်၃ဘက်ကနေ10/29ထိုးစစ်တရက်ကိုရုတ်တရက်စတင်လိုက်တဲ့အတွက်ထိတ်တန့်သတင်းတစ်ခုဖြစ်ခဲ့ပါတယ်။မြို့ပေါင်းတဒါဇင်လောက်ကိုသိမ်းယူခဲ့ပါတယ်။သက်ဆိုင်ရာနယ်မြေအလိုက်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အဓိကထားနယ်မြေတွေသိမ်းပိုက်တယ်လို့ယူဆနိုင်ပါတယ်။ဒါပေမဲ့လည်းစစ်တပ်အုပ်စိုးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတစ်ခုလုံးအတွေ့ထူးခြားတဲ့တိုးတက်မှုဖြစ်ခဲ့ပါတယ်။စစ်တပ်အတွက်လည်း1962ခုနှစ်နောက်ပိုင်းအကြီးမားဆုံးအရေးနှိမ့်မှုတစ်ရပ်ဖြစ်ပါတယ်။အခုအာရှဒေသအတွင်းစီးရေးတင်းမာမှုတွေဟာလာမယ့်2024ခုနှစ်အတွင်းကိုလည်းဆက်လက်ဝင်ရောက်သွားအောင်မှာဖြစ်ပါတယ်။လာမယ့်2024ခုနှစ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ပုံမတွန်းအားပေးလှုံ့ဆော်ရအောင်မှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြပြလိုက်ရပါတယ
်ကိုစောမှုကျော်စီစီတင်ဆက်တဲ့အာရှနိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့လေယာစီးပွားသတင်းအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းမွေးမြူရေးလုပ်ငန်းတွေရရှိရတည်နိုင်ရေးအတွက်ချင်းငွေထုတ်ပေးတာအပါအဝင်ကူညီအားပေးထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းကုန်တာကြောင့်မြမမွေးမြူရေးလုပ်ငန်းကအဆိုးဝါးဆုံးကျဆင်းလာနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘလို့ရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချင်းခွေအတွက်ပုံစံခွန်မူရင်းကိုအမခံအဖြစ်အပေါင်ထားရမယ်ဆိုတာကြောင့်တောင်သူတွေအခက်ကြုံနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်နွေစပားဆိုင်ရာသီမှာလဲဆယ်ဧကအထက်ပိုင်ဆိုင်တဲ့တောင်သူတွေကိုချင်းငွေထုတ်ချေးပေးရမှာလဲယာမြေပိုင်ဆိုင်ခွင့်လက်မှတ်ပုံစံခွန်မူရင်းကိုအမခံအဖြစ်အပေါင်းနှံထားရမယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကထုတ်ပြန်ထားတာဖြစ်ပါတယ်စပားဆိုင်ပြိုးတဲ့တောင်သူအများစုဟာမြန်မာဆိုင်ပြိုးရေးဘဏ်ကနေနှစ်စဉ်ချင်းငွေရယူနိုင်ဖို့အတွက်ပုံစံခွန်မူရင်းကိုမြန်မာလဲယာဖွံ့ဖြိုးရေးနဲ့ဆိုင်ပြိုးရေးဘဏ်ကိုပေးထားရတာဖြစ်လို့များသောအားဖြင့်တောင်သူတွေထံမှပုံစံခွန်မိထူတာလက်ဝယ်ရှိကြတယ်လို့ဆိုပါရယ်မြမစိုက်ပျိုးရေးဘဏ်ကနေနှစ်စဉ်တောင်သူတွေကိုလက်တရေကကျပ်သသိန်းခွန်းနှုန်းထုတ်ချေးပေးပါရယ်အမှန်တကယ်လက်တရေကရဲ့စိုက်ပျိုးစရိတ်ကအနည်းဆုံး6သိန်းဝန်းကျင်ထိကုန်ကြတာကြောင့်လက်စရိတ်ကအထက်ပိုင်ဆိုင်တဲ့လက်သမားကြီးတွေအနေနဲ့လိုအပ်တဲ့စိုက်ပျိုးစရိတ်ရရှိမှုကနေစဘာအထွက်နှုန်းပိုတိုးလာပြီးပြည်ပစံတင်ပို့မှုမြင့်တက်လာစေဖို့ရည်ရွယ်တယ်လို့မြမနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောဆိုထားပါရယ်တောင်သူတွေအနေနဲ့ချင်းငွေ၆ထားတဲ့အခါမှာပုံစံခွန်မူရင်းကိုအမခံအဖြစ်တင်ပြလျှောက်ထားဖို့လိုပြီးချင်းငွေပြန်ဆက်ရမယ့်ကာလကိုစဘာသီးနှံတရားသီစာဖြစ်တဲ့လေးလကနေ၅လအထိသတ်မှတ်ထားပြီးအတိုးနှုန်းကိုတော့တစ်နှစ်၁၀ရာခိုင်နှုန်းသတ်မှတ်ထားပါတယ်ချင်းငွေကိုတော့နေပြည်တော်အပါအဝင် ။အေအော်ရီတိုင်း၊ဘကိုးတိုင်း၊ရန်ကုန်တိုင်းကတောင်စုတသိန်းလောက်ကိုတရေက၄သိန်းနှုန်းနဲ့ကနာဦးထုတ်ချေးပေးမှဖြစ်ပြီးလက်တလုံးမှာတော့ຫນွေစဘာဆိုင်ပြိုးစရိတ်ချင်းွေ၆ထားလာတဲ့တောင်သူဥယျ၅000ကျော်လောက်အထိလက်ခံရရှိထားတယ်လို့မြန်မာနိုင်ငံစံတော်ဘာအသင်းချုပ်ကပြောဆိုထားပါတယ်။
ပြင်ပဈေးကွက်မရှိလို့မြို့တီဈေးကအယောင်းဝယ်အင်းနေပါလေအခုကာလဟာမြို့တီတွေစပေါ်ချိန်ဖြစ်ပေမဲ့တိုက်ပွဲတွေကြောင့်သွားလာရခက်ခဲပြီးပြင်ပတင်ပုံလုံနိုင်တာကြောင့်အယောင်းဝယ်အင်းနေတာဖြစ်တယ်လို့တောင်တူတွေနဲ့ကုန်တယ်တွေကပြောပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့မြို့တီစိန်မြို့တီအမဲနဲ့မြို့တီ6တို့ကိုတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတင်ပို့နေကြတာဖြစ်ပြီးလက်ရှိမှာတော့တိုက်ပွဲတွေကြောင့်အဲ့ဒီနဲ့ဆက်စခန်းတွေအလုံးရင့်နာထားရတာဖြစ်ပါတယ်ဈေးကွက်တွေမှာတော့မြို့ဒီစိန်တပိတာကိုတော်စီ1300ကနေ3000ကျားမှသာပေါက်ဈေးရှိနေပြီးနေရာဒေတာလိုက်တည်ယူပို့ဆောင်ရေးဈေးတွေမြင့်တနေရကြောင်းလက်ရှိပေါက်ဈေးကတွက်ချင်မကိုက်ဘူးလို့ဧရာဝတီတိုင်းဒေတာကြီးကမြို့ဒီစိုက်ကုန်တယ်တူကပြောပါတယ
်အာနာသိမ့်ပြီးနောက်ပိုင်းမြမမွေးမြူရေးလုပ်ငန်းကအဆိုးအဝါဆုံးကြာဆင်းလာနေပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပြည်တွင်းမွေးမြူရေးလုပ်ငန်းတွေရရှိရပ်တည်နိုင်ရေးအတွက်ချင်းငွေထုတ်ပေးတာအပါအဝင်ကူညီအားပေးထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းကုန်တာကြောင့်မွေးမြူရေးလုပ်ငန်းကိုစွန့်ခွာလာသူမြင့်တက်လာနေတယ်လို့အဲ့ဒီလုပ်ငန်းအတိုင်းဝိုင်းကပြောပါတယ်စစ်ကောင်စီကမွေးမြူရေးကဏ္ဍကိုချဲ့ထွင်လောက်ကင်လို့တဲ့မျိုးဆက်တဲ့လူငယ်တွေပေါ်ပေါက်လာထောက်ပံ့မှုပိုင်းအားနည်းတဲ့အပြင်စီကံတင်းကျပ်မှုတွေကြောင့်မွေးမြူရေးလောက်ကင်လို့သူရော့ကျလာတာဖြစ်တယ်လို့သုံးသပ်ကြပါတယ်
တော်ဘူးကြီးမှာမျိုးစံတိကသရိုလူအားနေလာတယ်ဗျာဒါလားဒီမှာချမ်းစစ်ပေါ်တယ်ဆိုတာနည်းနည်းရှားတယ်ကျွန်တော်တို့ကလုံငယ်၄၅၆မိကနေမှစားလို့ဖြစ်တဲ့လူပဲရှိတယ်အခုနှစ်ပိုင်းလုံးထဲမှာဒီဇိုင်းမမှန်တဲ့လုံငယ်လူတွေအများကြီးနေသွားတယ်ဗျာဒါလားအပြစ်လုံးမဲ့လူကနေလာတယ်အဲမျိုးစံတိပြဿနာလည်းရှိတယ်ဗျာဒီအင်းကတော့ကျွန်တော်ဒီနိပညာတို့ဟာကျွန်တော်တို့စကြမီတို့နောက်တစ်ခုကကျွန်တော်မှမွေးမြူရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မှမြင်ရှိတယ်ဆိုတော့လေယာဉ်မြန်ရနေပြီးတော့မွေးမြူရေးကိုဒါအပေါ်ပိုင်းကတော့အဲသွန်ပြူပြီးမယ်ကြောင်းပြီးမယ်ပြောတယ်ဒါတကယ်လည်းမြင်းရဲ့အနေထားမှာဆိုအရင်ကြံ့ကြတယ
်လက်တတော်ပြည်တွင်းမှာအသားစိတ်ကတည်ငြိမ်ခိုင်မာမှုမရှိတာဒေတာတစ်ခုကနေတခြားဒေတာကိုတရိတ်ဆန်ရှင်တည်ယူခွင့်မရတာမွေးမြူရေးအစာစိတ်တွေမြင့်တက်ပြီးအသားစင်းလုံးကျဆင်းတာတွေကလည်းမွေးမြူရေးလုပ်ငန်းလောက်ကင်သူရော့ကျလာရတဲ့အကြောင်းရင်းတွေတည်းပါဝင်တယ်လို့သုံးသပ်ကြပါတယ
်။ဘုံမင်းချင်းမသိတာလေးဒီပထမပိုင်းမှာကျွန်တော်တို့ဒီစာမီးအနေနဲ့အဲ့ဒါညနေအဲ့ဒါညနေပါနဲ့လုံပြီးတယ်ဆိုပိုင်းမှာအဲ့နောက်ပိုင်းမှာကျတော့အဲနည်းနည်းလေးဟိုဆိုင်ငံ့ထားတဲ့တဘောလေးတွေဖြစ်လာတယ်။ကျွန်တော်ငွေငွေကတင်းကြီးတော့ငွေလိုပဲမဲ့ဦးလာတို့ကတော့ဒီအဓိကဈေးကွက်ကဗျာအမှတကောင်မွေးတဲ့လူလေအတူရှိရမယ်ဆယ်ကောင်မွေးတဲ့လူလေအတူရှိရမယ်ပေါ့နော်။အဲ့ဒီဈေးကွက်ကိုတိကျမဖို့သာမပေါ်ဆောင်နိုင်တဲ့ပြဿနာပဲ
။ပြည်တွင်းမှာမွေးမြူရေးလုပ်ငန်းလောက်ကင်သူတွေကသာအချုံးနဲ့ရင်ဆိုင်ရပြီးလုပ်ငန်းရနာရတာတွေရှိလာပေမဲ့မွေးမြူရေးအစာကုမ္ပဏီတွေတာသက်လိုင်စင်ကလုပ်ငန်းဆောင်ရွက်သူတွေနဲ့လက်လီရောင်းချသူတွေကတော့တွက်ရှိကြိုက်ကြတယ်လို့ဆိုပါတယ်။အာနာသိမ့်ပြီးနောက်ပိုင်းပြည်တွင်းမှာကြက်ဝက်ဘဲစိတ်နိုစားနွားမွေးမြူရေးလောက်ကင်တဲ့သူထောက်ဝက်ကြော်လောက်ထိရော့ကျသွားနိုင်တယ်လို့မွေးမြူရေးလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းထားပါတယ်
။အခုဆက်ပြီးဒီဇင်ဘာလ28ရက်ကနေဇန်နဝါရီ3ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါတယ်။ဇန်နဝါရီပထမပတ်မှာတော့အိန္ဒိယပို့ကုန်ဘယ်ရီဖြစ်တဲ့မက်ပေနေပေစင်ကုန်ဈေးကအနည်းငယ်ပြင်ကျဆင်းသွားပြီးတရုတ်ဘက်ကသွားတဲ့နန်းနဲ့မြေပဲဈေးတွေကတော့တဲ့ရိပ်ပြနေပါတယ်အိန္ဒိယဆိုရကမက်ပေနေပေစင်ကုန်လူကိုအကက်တမရှိအခွန်လို့တင်တွင်းခွင့်နေနဲ့2025မတ်လကုန်ထိတနည်းတက်တန်ထပ်တိုးလိုက်တဲ့အပြင်လာမယ့်2024နှစ်စံပိုင်းမှာလည်းမြန်မာမက်ပေကိုတန်ချိန်တန်းထီဝယ်ယူတင်တွင်းသွားမယ်လို့ကြေညာထားပါတယ်မြန်မာနိုင်ငံရဲ့မက်ပေဒီကဝယ်လဲဖြစ်တဲ့အိန္ဒိယရဲ့ဈေးကွက်လိုအပ်ချက်မြင့်တင်နေပြီမဲ့ပြင်တွင်းမက်ပေဈေးကအခြားဘက်ကိုပဲပြင်သွားနေတာဖြစ်ပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းစင်းလုံးရဇန်နဝါရီ3ရက်နေ့မှာမက်ပေ FAQ တတန်ကို 298,000 တိပြင်ကျဆင်ခဲ့ပြီးအဲ့ဒီရင်ဘက်ကတတန်ကို 730 ထက်ထိရှိခဲ့ပါတယ်။တပတ်တွင်တတန်ကို 23,000 ကျက်လောက်ကျဆင်းသွားတာဖြစ်ပါတယ်။ပြည်နယ်ကုန်စည်တိုင်းစည်းကွက်မှာပေးစင်ကရက်အာစီမျိုးစားတတန်ကိုပြီးခဲ့တဲ့ဘက်က 335,000 ခန့်တိစံချိန်တင်အမြင့်စီရှိခဲ့ရတာကနေဇန်နဝါရီလပထမပတ်မှာတော့တတန်ကို
32,500 ချက်အထိပြန်ကျဆင်းသွားပါတယ်။တပတ်အတွင်းတန်ကို85,000ချက်လောက်ကျဆင်းသွားတာကိုတွေ့ရပါတယ
်။အခုတပတ်မန္တလေးနှမ်းရောင်စုံဈေးကွက်မှာနှမ်းညိုနှမ်းနီနှမ်းဝါအစ်စ်နဲ့စောင်းနှမ်းတို့ဈေးတရိပ်ပြနေပေမဲ့နှမ်းနဲ့စမုံနဲ့နှမ်းဖြူရိုးရိုးတို့ကတော့အယောင်းဝယ် AB ဈေးပြန်ကျဆင်းနေပါတယ်။မန္တလေးဈေးကွက်မှာ January 3ရက်နေ့ကနှမ်းနဲ့စမုံ45ပိတ်သားဝင်တဲ့အိတ်ကိုငွေကျပ်3,100ကနေ35,500ကျပ်ထိပေါက်ဈေးရှိပြီးရပိုင်းအတွင်းတိတ်ကို9,000ကျပ်နှမ်းဖြူရိုးရိုးက32,000ကနေ35,000ကျပ်အတွင်းပေါက်ဈေးရှိပြီးတိတ်ကို1,000ကျပ်အသီးသီးဈေးပြန်ကျဆင်းနေပါတယ်နှမ်းညိုကတော့တိတ်ကိုငွေကျပ်28,000ကနေ28,500ကျပ်လောက်ပေါက်ဈေးရှိပြီးတိတ်ကို9,000ကနေ1,000ကျပ်နှမ်းနီက3,000ကနေ35,000ကျပ်လောက်ဈေးရှိပြီးတိတ်ကို1,000ကျပ်နှမ်းဝါကလည်းတိတ်ကို29,000ကနေ29,500ကျပ်လောက်ပေါက်ဈေးရှိပြီး9,000ကျပ်အသီးသီးဈေးပြန်တက်လာတာကိုတွေ့ရပါတယ
်။မြေပဲတီနံကလည်းတင့်ဝယ်လဲနဲ့စီစပိုင်တွေရဲ့ဝင်းယုံရှိနေရကြောင့်ရောင်းဝယ်တွက်ပြီးဈေးကောင်းနေပါတယ်။ဇန်နဝါရီ3ရက်နေ့မှာ S1 လုံးစင်ကတပိတ်တာကို6,500ကနေ6,900ကျပ်S1 season က5,600ကနေ5,850ကျပ်လုံးဆက်အနီးကတပိတ်တာကို9,400ကနေ9,500ကျပ်ပြက်လုံးဆက်က6,100ကနေ6,200ကျပ်အထိဈေးမြင့်တက်လာပါတယ်အမျိုးအစားလိုက်100ကနေ900ကျပ်ကြာဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
The Farmers Time Media ဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့လေယာစီးပွားအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ခုဆက်ပြီးတော့ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်။ကမ္ဘာပြုံလွေးမှုမြင့်တက်လာတာနဲ့လာတဲ့အကျိုးသက်ရောက်မှုတွေထဲမှာသစ်ပင်တွေအလိုလိုသေဆုံးတာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါကြောင့်လည်းအခြေအနေအရအပင်မျိုးစိတ်တွေပြောင်းလဲစိုက်ပျိုးလာကြတာရှိသလိုနေရာသစ်ကိုပြောင်းပြီးစမ်းသပ်စိုက်ပျိုးတာတွေလည်းရှိပါတယ်။ဥရုယာတိနဲ့အနာဂတ်အစီအစဉ်မှာနားလောင်ကတင်ပြပေးထားပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်က Little Mountain ဥယျာဉ်ကြီးထဲမှာဒေသမျိုးရင်းအပင်မျိုးစိတ်တစ်ခုဖြစ်တဲ့ Red Cedar Stegodo တောအုပ်တွေအကွက်လိုက်သေဆုံးလာတာကိုတွေ့ရပါတယ်။2018ခုနှစ်နဲ့2018ခုနှစ်နွေရာသီဟာပူပြင်းခြောက်တွေ့လွန်းတဲ့အတွက်အပင်တွေအခုလိုသေဆုံးလာကြတာပါ။ဝါရှင်တန်တက္ကသိုလ်ကသူ့တည်တည်သူဦးလက်ဖြင့်တစ်ပင်တွေသူ့အလိုလိုသေဆုံးမှုကိုလေ့လာနေတဲ့ Robbie Andrews ကအခုလိုရှင်းပြပါတ
ယ်။ What are other areas in the Western United States have found evidence ofHot drought killing trees.
ပူရင်းချောက်တွေရဲ့ရာသီဥတုကြောင့်အမေရိကန်နိုင်ငံတွေကဒေသအတော်များများမှာသစ်ပင်တွေတိတ်ဆုံးလာပါတယ်။ရာသီဥတုပိုပြီးအေးမြသလိုမိုးလဲများတဲ့ဒီကပစိဖိတ်အနောက်မြောက်ပိုင်းဘက်မှာလည်းနွေရာသီကာလတွေမှာနှစ်သွင်းတဲ့အချိန်ပူပြင်းချောက်တွေလာတဲ့အတွက်သစ်ပင်ကြီးတွေအခုလိုတိတ်ဆုံးလာကြတာပါ
။ Western Red Cedar အနေအောင်တစ်ကတိုးမျိုးစိတ်တွေဒီထက်မကတိတ်ဆုံးလာတာကိုတွေ့ရနိုင်ခြင်းရှိနေတယ်လို့လည်းသူကပြောပါတယ်။ဥဒုရာသီပြောင်းလဲမှုကြောင့်ပစိဖိတ်အနောက်မြောက်ပိုင်းကဒေသရင်းသစ်ပင်မျိုးစိတ်တွေတည်ဆုံလာတဲ့အတွက်ပူကစ်ဆောင်အရမရောဒေသန္တရတာဝန်ရှိသူတွေလူမှုအတိုင်းဝိုင်းထက်ကပြည်သူတွေရဲ့အကူအညီနဲ့ရှာဒီဥဒုနဲ့လိုက်လျောညီထွေးဖြစ်မဲ့သစ်ပင်တွေဖြစ်လာအောင်ဝိုင်းဝန်းကြိုးပမ်းနေပါတယ်။ကမ္ဘာရာသီဥဒုပို့ပြီးတော့ပူနွေးလာတာနဲ့အမျှကမ္ဘာမြောက်ဘက်ခြမ်းကသစ်ပင်တွေလည်းမြေမျက်နှာပင်ပိုးမြင့်တဲ့မြောက်ဘက်အရက်ကိုသူ့အလိုလိုပြောင်းရွှေ့ပျောက်လိမ့်မယ်လို့လည်းပညာရှင်တွေခန့်မှန်းပါတယ်။Oxbo ဆက်ပြွေးချန်နဲ့တစ်တော်ထိန်သိမ်းရေးဆောင်ရွက်နေတဲ့ Matt Disler ကအခုလိုပြောပါတယ
်။ So we know that our native tree species do migrate on their own, but we also have a lot of research now showing that
ပြောင်းပြီးပေါက်ရောက်နေရှိကြတယ်။ The speed with which they seem ဒါပေမဲ့လည်းအပင်တွေအဲ့ဒီလိုရွေလျားပေါက်ရောက်တဲ့အချက်နဲ့သမိုင်းကြောင်းကိုကြည့်တဲ့အခါသူတို့ရွေလျားနိုင်တဲ့အချိန်ဟာလာမယ့်နှစ်ပေါင်းတရာအတွင်းခန့်မှန်းထားတဲ့ရာသီဥတုပြောင်းလဲမှုတွေကိုအမိလိုက်နိုင်အောင်ဉာဏ်ဆန်မှုမရှိဘူးဆိုတာသတ်တွေ့ပါတယ်။
တစ်ပင်တွေဆိုတာကလည်းသူတို့ကြိုက်တဲ့ရာသီဥတုရှိရာစီထပြီးတော့ပြောင်းသွားလို့ရတာမျိုးမဟုတ်ပါဘူး။ဒါကြောင့်လဲလူတွေကဝိုင်းပြီးတော့ကူညီပေးတဲ့သဘောပါ။ဒေသရင်းကဘလို့တစ်ပင်မျိုးတွေကလူရဲ့အကူအညီလိုမလဲဆိုတဲ့အပေါ်မှာတော့လူတိုင်းအမြင်သဘောထားမတူညီကြသလိုလူတွေကြားဝင်ဆောင်ရွက်တဲ့အရာမဟုတ်ဘူးလို့ရှုမြင်တာတွေလည်းရှိပါတယ်။ဝါရှင်တန်တက္ကသိုလ်ကပါမောက်ခဒေးဗစ်ပီတာဆန်ကအခုလိုသုံးသပ်ပါတယ်
။ When you bring those species to different areas
First of all, they may bring insects and diseases with them.
အဲ့ဒီမျိုးစိတ်တွေကိုမတူညီတဲ့ဒေသတွေစီယူဆောင်လာတဲ့အခါဒေသခံမျိုးစိတ်တွေနဲ့လိုင်လျောညီထွေမဖြစ်တဲ့ insect ပိုးမွားတွေနဲ့ရောဂါပိုးတွေပါလာနိုင်ပါတယ်။ဒါမှမဟုတ်ဒေသတွင်းက insect ပိုးမွားတွေနဲ့ရောဂါတွေရဲ့ဒဏ်နဲ့လည်းကြုံရနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒါကိုအရန်သတိထားဖို့လိုပါတယ်။ဧကပေါင်းရာထောင်ချီတဲ့အတိုင်းအတာနဲ့စားလို့ဖို့ကတော့စွန်လွန်းတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့တစ်ပင်မျိုးစိတ်တွေရဲ့သူ့ရဲ့ဇာတိနေရရင်ကနေအဝေးကြီးကိုပြောင်းရွှေ့တာကသိတာထင်ရှားတဲ့အန္တရာယ်ရှိနေလို့ပါ
Assisted population migration ဆိုတဲ့အပိုင်းကတော့သူပေါက်နေကြနေရအဝန်အဝိုင်းထဲမှာပဲလူတွေကရွှေ့ပြောင်းစိုက်ပျိုးပေးတာပါဒီနေရာမှာဒေသရင်တစ်ပင်မျိုးစိတ်တွေရဲ့မျိုးစိတ်တွေကိုရွှေ့ပြောင်းပေးတာတင်မကပဲလက်ရှိကြီးထွားနေကြပြီဖြစ်တဲ့အပင်တွေကိုတော့ယာဉ်ဥတုတန်ခံနိုင်အောင်လို့မျိုးဗီဇတွေတန်မာအကောင်လာအောင်ဆောင်ရွက်ပေးတာမျိုးလည်းပါဝင်ပါတယ်Assisted species migration ဆိုတာကြတော့မျိုးစိတ်တွေကိုပေါက်နေကြမဟုတ်တဲ့တခြားဒေသတွေစီရွှေ့ပြောင်းပေးတာပါဥပမာကယ်လီဖိုးနီးယားကန်ယိုရာမော်က Redwood တင်းနီပင်တွေနဲ့ Sequoia တစ်ပင်မြင့်ကြီးတွေကို Washington ပင်နယ်တဲကိုစတင်မိတ်ဆက်ပြီးတော့ပြောင်းရွှေ့စိုက်ပျိုးပေးတာမျိုးပါနောက်ထပ်အမျိုးအစားကတော့ Range Extension ဆိုတဲ့ဒေသမျိုးရင်းတစ်ပင်တွေကိုလက်ရှိပေါက်ရောက်နေတဲ့နည်းထက်ကျော်လွန်ပြီးတော့အဝေးကြီးမှာတိုးချဲ့စိုက်ပျိုးပေးတာမျိုးဖြစ်ပါတယ်American ဆိုက်ပျိုးရေးဝန်ကြီးဌာနကတနင်္ဂနွေလုံးမှာလက်ရှိကျင်းသုံးနေတဲ့လူရဲ့အကူအညီနဲ့မျိုးရင်းသစ်ပင်တွေပြောင်းရွှေ့ပေးတဲ့နီလန်ကတော့ဒီနီလန်တစ်ခုတည်းသာရှိတယ်လို့ဆိုက်ပျိုးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာနသုတေသနအဖွဲ့ရဲ့လက်ထောက်အကြီးအကဲဒေါက်တာဒေးဗစ်လာဒော့ကပြောပါတယ်။ကေဟအစနစ်အတွက်အနှုတ်လက္ခဏာဆောင်တဲ့အကျိုးဆက်တွေရှိရင်လည်းအနှဲငယ်သာရှိနိုင်တဲ့အတွက်တစ်တော်ဌာနကဒီနီလန်နဲ့ဆောင်ရတာဖြစ်တယ်လို့လည်းသူကပြောပါတယ်။Washington ပြည်နယ်ထက်ပိုပြီးတော့ပူနွေးချောက်သေးတဲ့ Oregon ပြည်နယ်ထက်ကတက္ကသိုလ်ပင်တွေကတော့အေးမြဆိုဆိုတဲ့ Seattle မြို့အရှိဖက်25မိုင်အကွာမှာစံတစိုက်ပျိုးဖို့လည်းပြင်ဆင်နေပါတယ်။နှင်းတွေနဲ့ဆူဆူနေတတ်တဲ့ဆောင်းဝါးဒီကိုတက္ကသိုလ်ပင်တွေခံနိုင်ရင်ရှိမလားဆိုတာစံတလေးလာမှဖြစ်ပါတယ်။အဲ့ဒီနေရာမှာအရင်ဆုံးအပင်ပေါင်း 2,500 လောက်နဲ့စံတစိုက်ပျိုးနေတာပါ
။ In the end hopefully we'll have a large number of practitioners who are trying
ဒီကွက်ပြတဲ့ရင်းမြေအနေထားရာသီဥတုနဲ့မြေအားအမျိုးအစားတွေမှာအပင်တွေစမ်းသပ်စိုက်ပျိုးဖို့ကြိုးစားနေတဲ့ပညာရှင်တွေအများကြီးရှိလာမယ်လို့မျှော်လင့်ရပါတယ်။နောက်ဆုံးမှာတော့အခုလိုလူတွေရဲ့အကူအညီနဲ့အပင်တွေရွှေ့ပြောင်းစိုက်ပျိုးမှုအယူဆတွေကိုအဆုံးစုံထိနားလည်သဘောပေါက်ဖို့လိုအပ်တယ်လို့ထင်ပါတယ
်။အခုလိုကမ္ဘာပူနွေးမှုကြောင့်အပင်တွေအလိုလိုတည်ဆုံးလာတာဖြစ်တဲ့အတွက်ဖလုံအိမ်တက်ငွေလျှော့ချဖို့အာသွန်ခွန်ဆိုင်ဆောင်ရွက်ဖို့လိုသလိုအခုလိုပြောင်းလဲလာတဲ့ရာသီဥတုနဲ့လိုက်လျောညီထွေဖြစ်စေမဲ့အပင်တွေဆက်လက်စမ်းသပ်စိုက်ပျိုးဖို့လိုတယ်လို့လည်းကြွမ်းကျင်သူတွေကထောက်ပြကြပါတယ်။လက်တလောနှစ်တွေမှာသဘာဝဘေးဒဏ်တွေကြောင့်ကမ္ဘာအရရမှာတစ်တော့တွေနဲ့လူနေအဆောက်အုံတွေပါရေဘေးမိဘေးတို့လိုသဘာဝဘေးဒဏ်တွေကြောင့်အကြီးအကျယ်ဆုံးရှုံးနေရတာဖြစ်တဲ့အတွက်လဲအမေရိကန်သာမကပဲတခြားနိုင်ငံတွေမှာလည်းအနေအချားကိုလိုက်ပြီးတော့သဘာဝပတ်ဝန်းကျင်တန်းခံနိုင်မဲ့အပြင်းမျိုးစိတ်တွေကိုပြောင်းလဲစိုက်ပျိုးလာနေကြတာဖြစ်ပါတယ်။ကျမနှောင်းလောပ
နောက်လောင်းစီစဉ်တင်ဆက်တဲ့ဥဒုယာတိနဲ့အနာဂတ်ကပအစီအစဉ်ကိုနားဆင်ကြရတာပါခဏဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာ2024ခုနှစ်သမ္မတရွေးကောက်ပွဲပြောင်းဝင်ဖို့ကြိုးစားနေတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်ဒီမိုကရေစီအတွက်အန္တရာယ်ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အမေရိကန်လွှတ်တော်အဆောက်အအုံတက်ခတ်ခံရမှု၃နှစ်ပြည့်ဖို့တည့်ရက်အလိုမှာရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုစတင်လိုက်တဲ့အနေနဲ့သမ္မတဂျိုးဘိုင်ဒန်ကမနေ့တောက်ကြနေကအခုလိုမင်းကွန်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။ရှမ်းပြည်မြောက်ပိုင်းကွက်ခဲမြို့မှာရှိတဲ့စစ်ကောင်စီရဲ့စစ်ဗျူဟာတပ်ဟာညီနောင်မဟာမိတ်တပ်တွေထံမှလက်နက်ချတယ်လို့ရှမ်းပြည်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ရဟရင်ကွင်းရှိတဲ့ကွက်ခိုင်စစ်ဗျူဟာတပ်ကိုတန်းသားညီနောင်၃ဘွဲကနှစ်ကုံပိုင်းကလေးကထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ပါတယ်ကွက်ခိုင်နဲ့လာရှိုးမြို့ကြားမှာရှိတဲ့တိန်ဒီမြို့တဝိုက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့အတွက်အစီအစဉ်တိစက်မှုတွေမကြခင်ပြည့်စုံတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူဘေးဟမ်ဇာနဲ့ဟဲလင်ကော်ဒီယန်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြီးဝနိုင်ကြပါစေခင်ဗျာ